ီးတင်းမာမှုတွေရှိနေတဲ့ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နမ်နေနဲ့လုံပြင်ကျေးရွာတွေမှာဆေးဘေးဒုက္ခသည်တွေကိုဆေးဘေးဒုက္ခသည်တွေဆက်လက်တိမ်းရှောင်နေရပြီးနေရမပြန်ရဲကြသေးပါဘူး။လက်ရှိမှာဆေးဘေးဒုက္ခသည်6000တဲ့မနည်းရှိနေပြီးစားရည်တောက်ရည်အခက်အခဲကြုံနေရတဲ့အပြင်ချောင်းဆိုးဖျားနာတွေဒီလေရာနဲ့ချီရှိနေပါတယ်။ဒီသတင်းပေးဖို့ချက်ကတော့ကိုဇော်ဝင်းနိုင်ကပြောပြပေးပါပါ။
တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာဘေးလွတ်ရာကိုပြေးဆောင်လာတဲ့စစ်ပြေးဒုက္ခသည်တွေကိုဘုံကြီးကျောင်းဓမာယုံနဲ့ဘာသာရေးအဆောက်အုံတွေမှာဖွင့်ပေးထားတဲ့ယာယီစစ်ဆောင်စခန်း73ခုမှာစစ်ပြေးဒုက္ခသည်6000တဲ့မနေ့နေရာချထားပေးတယ်လို့ပင်လောင်းမြို့နယ်ကစစ်ဆောင်ရေးကူညီပေးနေသူတဦးကပြောပါတယ
်ကျွန်တော်တို့ကျောင်းရှိလေးတော့ရှိကြတယ်ဘာလို့လဲဆိုရင်မှာယာယီမှာတောင်းနေတဲ့စစ်ဆောင်ပုတ်ပတ်မရတော့ကျွန်တော်တို့ကိုယ်တိုင်ကဖြစ်တဲ့ဘုံကြီးကျောင်းတွေဒီများရှိနေတယ်ပြောပြန်ပြီးတော့ကျွန်တော်ခုံလုံးကြတယ်အဲ့ဒါပဲမှယူပြီးတော့မတိုးကြပါဘူးကျွန်တော်အရင်ကအဆန်းဆန်းလာကြည့်တာကနောက်ဆုံးဌာနအစီအစဉ်တွေကတော့ဖူးထတိုးလာတယ်လူရဲတော့ဒီမင်းကတော့ဆောင်ဝင်ပြန်မယ
်တိုက်ပွဲနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ဒေသခံတွေဟာရက်ရွာကနေပြေးလွှားလာကြတာတလားလောက်ရှိလာပြီးသူတို့တွေရဲ့စားတောက်နေထိုင်ရေးအတွက်လိုအပ်ချက်တွေရှိနေတဲ့အကြောင်းစစ်ချောင်းအရေးကူညီပေးနေသူကပြောပါတယ်
မုံမုံနပ်ပြနေတဲ့ ठी တော့မဟုတ်ဘူးသူရဲ့ဟိုပုံမှန်လေးဆန်စီသေးတာနောက်နိုင်တော့လုတ်ပြီးနေတယ်ဒါပေမဲ့အင်းနေကြတော့ကျွန်တော်တို့ဒီဒီနေ့ရက်ကာလအချိန်မဟုတ်တော့ဒီနေ့တော့ဟင်းနေတော့စတက်ဖြစ်ကြတယ
်အရေးပေါ်ဆန္ဒရိက္ခာအတွက်အရက်ဖက်အဖွဲ့စည်းတွေတတ်နိုင်သလောက်လာလူကြတာရှိပေမဲ့လုံလောက်မှုမရှိသေးဘူးလို့စစ်ဆောင်တူကလည်းပြောပါတယ
်အလုံးစုံတော့မရသေးချာအမသာတော့တယ်ရေးပေါ်တော့တယ်အဆင်ပြေတယ်နောက်တခြားမရဘူးလားမဟုတ်ဆိုလဲကိုယ်တိုင်သွားပြီးတော့လေ့လာတယ်တကယ်လို့သူတို့အခုလေ့လာနေတယ်အဲဒီ NGO တွေနဲ့တော့တနင်္လာတော့ရှိတ်ပြေးတယ်ဆိုပေမဲ့ဟိုအရေးပေါ်တော့ပဲရကြတာပေါ့နော
်စစ်ဆောင်တွေအများစုကလည်းဖြားနာပြီးချောင်းဆိုးတာတွေခံစားနေကြရတယ်လို့ပြောပါတယ
်ဆားမလာပြီးတော့အများကြီးသလောတော့ဆိုရင်ကျွန်တော်တို့ရာနဲ့ချီနဲ့ဖြားကြတာစူးကြတာပေါ့တမီးရနဲ့နေတော့လေတော့တရားကချောင်းဆိုးနေတယ်ဘုံကျန်ဆောင်လို့တဲ့အဖူကြီးငပြားအမျိုးရာဒီအကြောင်းလေးကြောင့်မဟုတ်ဘူးတချို့ဆူချောင်းလက်ကမ်းလို့နေရာ300လောက်တော့ဖြားတယ
်နာမကျန်းသူတွေအတွက်ငွေရေးကြေးရေးနဲ့စေဝါတွေကိုအလူခံပြီးပို့တိုင်းသားပါဝင်တဲ့ကျမ်းမာရေးအဖွဲ့တွေကလိုက်လံကြည့်ရှုပြီးကုသပေးထားတယ်လို့ဆိုပါတယ်ကရားပြည်နယ်ကနေရောက်လာတဲ့ဆစ်ချောင်းတွေထဲမှာအများစုကအမျိုးသမီးတွေဖြစ်ကြပြီးအသက်အရွယ်ကြီးသူနာမကျန်းသူတွေနဲ့ကလေးငယ်တွေအပြင်မွေးကန်ဒီကိုဝန်ဆောင်တွေလည်းပါဝင်ပါတယ်တပ်ပွဲနဲ့လက်နက်ကြီးတန်းတွေကြောင့်အများစုကအိုးအိမ်ဆွန့်ခွာလာကြတာပါရောက်လာကြတဲ့စစ်ဘေးရှောင်တွေဟာအတော်လေးထိတ်လန့်ကြောင်ရွံ့နေကြပြီးကိုယ့်ရဲ့နေအိမ်မပြည့်စည်ဖို့နဲ့အိမ်ပြန်နိုင်ဖို့အတွက်ကိုလည်းမျှော်လင့်နေကြပါတယ်ခင်ဗျာ